ီဘိုလာရောဂါကူးစက်မှုတန်ခံစားနေရတဲ့အနောက်အာဖရိကကိုထောင်ထဲချီတဲ့အကူအညီပေးရေးအမေရိကန်တပ်ဖွဲ့တွေပို့လွှတ်ချထားမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်ကာနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။အခုဆိုရင်အနောက်အာဖရိကမှာအီဘိုလာရောဂါနဲ့တိဆုံခဲ့ရသူအရေအတွက်ဟာ 2,500 နီးပါးရှိနေပါပြီ။နိုင်ငံတောင်ပိုင်းအက်တလန်တာမှာရှိတဲ့အမေရိကန်ပြည်ထောင်စုရောဂါထိန်းချုပ်ရေးဗဟိုဌာနရဲ့ဌာနချုပ်မှာကျန်းမာရေးကျွမ်းကျင်သူပညာရှင်တွေနဲ့တွေ့ဆုံစကားပြောကြားစဉ်နိုင်ငံတကာအနေနဲ့တုံ့ပြန်ဆောင်ရွက်တဲ့နေရာမှာအမေရိကန်စစ်တပ်ဟာထိထိရောက်ရောက်မြန်ဆန်တွက်လက်ဆုံးဖြစ်တယ်လို့သမ္မတဥပမာကပြောဆိုပါရယ်စီရီယာလီယွန်ဂီနီနဲ့လိုင်ဘီးရီးယားနိုင်ငံတွေကကျန်းမာရေးစနစ်တွေဟာသုံးမြောက်လောက်အောင်အနေထားမှုမျိုးမှာရောက်ရှိနေတဲ့အကြောင်းသမ္မတကပြောဆိုပါရယ်အမေရိကန်တပ်ဖွဲ့တွေဟာအီဘိုလာရောဂါခံစားနေရသူတွေကိုတိုက်ရိုက်ဆောင်ရှောက်မှုပေးမှာမဟုတ်ဘဲအဲ့ဒီမှာရှိနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုတင်နန်းပေးတာဝေဒနာတွေကိုပုံမကူတမှုပေးနိုင်အောင်ကျန်းမာရေးအထောက်အကူပြုပစ္စည်းတွေတပ်ဆင်ထားတဲ့ဂရင်တရားဆက်နဲ့ဆေးရုံ18လုံးတိဆောက်ပေးဖို့စတာတွေပါဝင်တယ်လို့ပြောဆိုပါတယ်။ယောဂါကူးစက်ပြန့်နှံ့မှုမဖြစ်ပွားအောင်အနောက်အာဖရိကမှာနိုင်ငံရေးမငြိမ်သက်မှုတွေဖြစ်မလာရအောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အလင်းမြန်တုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီလို့လည်းသမ္မတကပြောဆိုပါတယ်။